ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။တက်တီမင်္ဂလာဖျားဖျားနဲ့ပြည်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan.yoma Facebook page တို့ကနေဝင်ရောက်နားဆင်နိုင်မှာလည်းဖြစ်ပါတယ်။ကျွန်တော်ကတော့စက်ဝေရန်တိုင်းမှာဒီကနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တွေကအစားအစာတစ်ခုကြောင်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရခိုင်စားစာဂရစ်ရှည်နောက်ွယ်ကလူမှုဘဝတချို့လိုကောင်းစဉ်အမိပေးထားပြီးပန်းတီကျိုးယတိတောင်ကရေးသားထားတာဖြစ်ပါတယ်။လူမျိုးတိုင်းလူမျိုးတိုင်းမှာမိမိတို့လူမျိုးကိုကိုးစားပြုတဲ့ရိုးရာစားစာတွေရှိတတ်ကြပါတယ်။အခုတင်ပြမယ့်ရခိုင်စားစာတစ်မျိုးဖြစ်တဲ့ဂရစ်ရှည်လို့ရခိုင်တိုင်းရင်းသားတွေခေါ်တဲ့ရခိုင်စားစာတစ်မျိုးဟာရခိုင်လူမျိုးတွေရဲ့စင်လာကြီးမားတဲ့အစားအစာတစ်မျိုးတော့မဟုတ်ပါဘူး။ဆိုလိုတာကရိုးရာယဉ်ကျေးမှုနဲ့သက်ဆိုင်တဲ့ပွဲလန်းသဖင်လိုနေရာမျိုးတွေအလူပွဲလိုနေရာမျိုးတွေမှာဂရစ်ရှည်လိုအစားအစာမျိုးကိုဘယ်ရခိုင်ပဲဖြစ်ဖြစ်မကြွေးပါဘူး။နောက်ပြီးသမင်ဝိုင်းလိုနေရာမျိုးမှာလည်းဂရစ်ရှည်အစားအစာမပါဝင်ပါဘူး။ဂရစ်ရှည်ဆိုတာရခိုင်လူမျိုးတွေတည်ရစာဖြစ်စားလိမ့်ရှိတဲ့အစားအစာတစ်မျိုးသာဖြစ်ပါတယ်။ဒါကြောင့်လည်းရခိုင်အစားအစာတွေထဲမှာဂရစ်ရှည်ဟာခံခံနနတော့မရှိလာပါဘူး။ဒါပေမဲ့ဂရစ်ရှည်ကိုရခိုင်တော်တော်များများကနစ်ချိုက်ကြပါလေ။အထူးသဖြင့်ရခိုင်သူလေးတွေကြိုက်တဲ့အစားအစာတစ်မျိုးလည်းဖြစ်ပါလေ။ဂရစ်ရှည်ဆိုတာဟာတခြားတည်ရစာတွေလိုပေါင်းဆက်ပစ္စည်းတွေနဲ့လူတွေဖန်တီးထားတဲ့တည်ရစာမျိုးလည်းမဟုတ်ပါဘူး။ချောင်းကန်းဆက်တွေမှာနေထိုင်ကြဆားတတ်တဲ့ရေငန်ခရုငယ်တစ်မျိုးပဲဖြစ်ပါလေ။ရေချိုရေငန်ဆက်ချောင်းကန်းသာဒီရေတော်တွေကိုမိခိုးပြီးတော့နေထိုင်ကြပါလေ။ဂရစ်ရှည်ကောက်ယူပုံနဲ့ပတ်သက်လို့ဘူးတီတောင်မြို့နယ်ညောင်ချောင်းကြီးရွာကဂရစ်ရှည်ခရုကောက်ပြီးရောင်းတဲ့အမျိုးသမီးတဦးကတော့အခုလိုပြောပြပါဗျ။ဂရစ်ရှည်ခရုကိုကောက်ယူရမှာဒီရေတက်ချိန်နဲ့ဒီရေကျချိန်တွေမှာကောက်ယူရပါဗျ။ရေတက်ချိန်ကောက်ပုံနဲ့ရေကျချိန်ကောက်ယူရပုံချင်းတော့မတူပါဘူး။ဒီရေတက်ချိန်မှာကောက်ယူမယ်ဆိုရင်ချောင်းကန်းဆက်မှာပေါက်နေတဲ့ဒီရေတော့အပင်တွေကိုဂရစ်ရှည်ခရုတွေတက်လာတတ်ပါဗျ။ဒီခရုတွေကချောင်းထဲမှာနေတယ်ဆိုပေမဲ့ချောင်းရေတက်လာရင်အပင်တွေဘောကိုတက်ပြေးကြပါဗျ။ရေကျချိန်ဆိုရင်တော့အပင်ဘောကဆင်းပြီးရွှွန့်ထဲမှာနေတတ်ပါဗျ။ဒါကြောင့်ရေတက်ချိန်ဆိုရင်အပင်တွေမှာကပ်နေတဲ့ခရုတွေကိုအလွယ်တကူမြင်နိုင်တဲ့အတွက်ကောက်ရပို့လွယ်ကူပါတယ်။ရေကျချိန်ဆိုရင်တော့ချောင်းဆက်ကရွှန်ထဲမှာရှာကောက်ရပါတယ်။အရနေတတ်ပါတယ်။ဒါပေမဲ့ဂရစ်ရှည်ခရုချင်းနဲ့တွေ့ရင်တော့ထမ်းမနိုင်အောင်ရတတ်ပါတယ်။ဒါကြောင့်ရေတက်ချိန်ကရေကျချိန်ကဂရစ်ရှည်ခရုကောက်လို့ရတယ်လို့ဆိုပါတယ်။ပုံမှန်ဆိုရင်တော့တနေ့ကိုဂရစ်ရှည်ခရုကောက်လို့တိုက်30လောက်ရနိုင်တယ်လို့ဆိုပါတယ်။ကောက်လို့ရတဲ့ဂရစ်ရှည်တွေကိုကျမတို့ကအဝယ်တိုင်းမှာသွားသွင်းပါတယ်။ဂရစ်ရှည်တိုက်နှုတ်စီလေးဘူးကို900ကျပ်နှုန်းနဲ့ဒိုင်မှာတွင်းရပါတယ်လို့လည်းဆိုပါတယ်ဒီလောက်ဟာကျမတို့လိုလက်လုံးလက်စားတွေကြပန်းလုတ်ကင်စားတောက်သူတွေအတွက်တော့တနေ့စာမိဖို့ကြောင့်စည်းကိုတပိုင်းတစအထောက်ကူဖြစ်စေတယ်လို့လည်းဆိုပါတယ်ဂရစ်ရှည်အဝယ်တိုင်းအလုတ်ကိုလုတ်ကင်နေတဲ့ညောင်ချောင်းကြီးရွာကဒေါ်လာသိန်းကတော့ကျမတို့အနေနဲ့ဂရစ်ရှည်ခရူတွေကိုအော်ဒါမာတဲ့စီပို့ပေးပါတယ်ခရူတွေဆိုတော့တစ်ခါတစ်ခါတည်သွားတာမျိုးတွေရှိတတ်တော့အဲ့လိုအခြေအနေဆိုရင်ရှုံးတာမျိုးလည်းရှိတတ်ပါတယ်ခရုလေးတွေကတော်ရုံနဲ့မတည်ပါဘူးဒါပေမဲ့တခါတခါကျမတို့ဘက်ကထားတူတာနီးမမှန်တာကြောင့်တည်တာလည်းပါပါတယ်အမြဲလုံနေတယ်ဆိုပေမဲ့အသက်ရှိရောင်းကုန်ဆိုတော့နည်းနည်းမှရင်ရှုံးတာပါပဲပြီးတော့ဂရစ်ရှည်ခရုအသေးတွေကိုရောင်းလို့မရပါဘူးအော်ရာမာတဲ့သူစီပို့ပေးလိုက်ပေမဲ့သူတို့စီရောင်းမှတည်နေတာမျိုးဆိုရင်လည်းကျမတို့စီကိုပြန်ပို့ကြပါတယ်အဲ့လိုဆိုရင်ကျမတို့ရှုံးတယ်လို့သူကဆိုပါတယ်ဂရစ်ရှည်ခရုတွေကိုအဝယ်တိုင်းအနေနဲ့တတိုက်နှုတ်စီလေးဘူးကို900ကျပ်နဲ့ဝယ်ယူပြီးသူတို့အနေနဲ့ပြန်ရောက်တဲ့အခါ800ကျပ်နဲ့ပြန်ရောက်တယ်လို့ဆိုပါတယ်တတိုက်က300ကျပ်မြတ်တဲ့အတွက်ချောချောမောမောဆိုရင်တော့တွက်ချီကြိုက်တယ်လို့ဒေါ်လာသိန်းကဆိုပါတယ်ရခိုင်ပြည်နယ်ကမြို့တွေမှာဂရစ်ရှည်ခရုငယ်တွေကိုလော်ပြီးရောင်းတာတွေကိုဘူးတီတောင်ယတိတောင်မြောက်ဦးမင်းပြားကြောက်တော်စတဲ့မြို့နယ်တော်တော်များများရဲ့ဆက်လီစိတ်တွေမှာများသောအားဖြင့်တွေ့ရတတ်ပါတယ်ရခိုင်လူမျိုးတွေကဂရစ်ရှည်လို့ခေါ်တဲ့ခရုတွေကိုခရီးသွားရင်အပြင်းပြေစားကြတာမျိုးဖြစ်ပါတယ်ကြက်သွန်ပြူနဲ့တင်းတင်းဂျင်းစိမ့်နဲ့မွေ့မွေ့နဲ့ဂရစ်ရှည်ခရုလော်ကိုဆက်လီပေါ်မှာစားနေကြတဲ့မြင်ကွင်းဟာစားလိစားထားမရှိတဲ့လူတွေအတွက်တော့နည်းနည်းကတိကအောင်နိုင်မယ်လို့ထင်ပါတယ်။ဂရစ်ရှည်ခရုဟာငယ်တဲ့အတွက်တခြားခရုတွေလိုစုပ်လို့မရတာကြောင့်သွားကြထိုးတန်းလို့စူးကလေးနဲ့ခရုအသားကိုကော်ထုတ်ပြီးတော့စားရတာပါ။ခရုနှစ်ပိုင်းလို့ခေါ်တဲ့အပြားလေးကိုလည်းပါဇက်ထဲရောက်မှပြန်ထုတ်ရပါသေးတယ်။ခရုကိုလက်နဲ့ကင်ပြီးအသားထုတ်ရတာကြောင့်လက်မှာခရုညီနံကကြက်သွန်ဖြူနဲ့အနေနဲ့ရောပြီးတင်းနေတတ်ပါတယ်။ဂရစ်ရှည်ခရုတွေကိုအသင့်စားနိုင်တဲ့အဆင့်ကိုရောက်ဖို့အတွက်လော်ရပုံအစဉ်စဉ်ကိုယတိတောင်မျိုးတင်မောစိမ့်မှာဂရစ်ရှည်လော်ရောင်းနေတဲ့မက်ဇာနီဝင်ကအခုလိုပဲရှင်းပြပါရယ်ဂရစ်ရှည်ခရုကိုလော်ဖို့အတွက်ဒံအိုးကြီးကြီးတစ်လုံးမှာဂရစ်ရှည်ကိုထည့်ပြီးတညလောက်ရေးစိမ့်ထားရပါရယ်ရေးစိမ့်တာကခရုမှာပါတဲ့ရွှွန့်တွေထွက်သွားအောင်လုပ်တာပါတညလောက်ရေးစိမ့်ထားရင်ခရုအတွင်းမှာပါတဲ့ရွှွန့်တွေထွက်သွားပါလိမ့် ရေစိမ့်တဲ့နေရာမှာအိုးကိုအဖုံးအုပ်ထားရပါတယ်ဒါကခရူတွေအပေါ်ကိုတက်လာတက်လို့ပါအဖုံးမအုပ်ပဲထားမိရင်မနဲ့လင်းရင်ဒံအိုးတွေကခရူတွေထွက်သွားတာမျိုးမဖြစ်ရအောင်ပါရေတညစိမ့်ထားတဲ့ခရူတွေကိုလော်ဖို့အတွက်ရေနဲ့ခုနှစ်ထပ်ရှစ်ထပ်လောက်ဆေးရပါတယ်ဒီလိုမှမဆေးရင်ညီနှံ့ပြင်းတဲ့အတွက်အဆင်မပြေပါဘူးရေစင်အောင်ဆေးပြင်းတော့ခရစ်ရှေခရူကိုလော်လို့ရပါပြီလော်တယ်ဆိုပေမဲ့လည်းခရစ်ရှေကိုပြုတ်တဲ့သဘောမျိုးပါပြုတ်တယ်ဆိုပေမဲ့လည်းရေထည့်ပြီးမပြုတ်ရပါဘူးရေစေးရေစိမ်ထားတဲ့ခရစ်ရှေခရူရဲ့အတွင်းမှာရေဝင်ပြီးသားမလို့ရေထည့်ပြီးမပြုတ်တာပါ။အိုးထဲကိုထည့်ပြီးမီးအပူပေးလို့ခရူရဲ့မီးအပူကြောင့်တေသွားတဲ့အချိန်မှာတော့ခရူနှစ်ပိုင်ဟလာပြီးခရူအတွင်းကရေထွက်လာပါလေ။တကယ်လို့စပြုတ်ကလေးကရေထည့်ပြီးပြုတ်မယ်ဆိုရင်ခရူထဲကထွက်လာမယ့်ရေကြောင့်အရေများသွားတတ်ပါလေ။ဒါကြောင့်ရေမထည့်ရတာပါ။ခရူထဲကထွက်လာတဲ့အရေစုရင်ကြက်သွန်ပြူနဲ့ဂျင်းစိမ်ထောင်းထားတာကိုထည့်ပါလေ။ပြီးရင်စားတော်သင့်ယုံထည့်ရပါလေ။တချို့ကလည်းအချိုမုံမှာထည့်တာမျိုးလည်းရှိပါတယ်။ကျွန်မကတော့အချိုမုံတော့မသုံးဖြစ်ပါဘူး။ခရူမာကိုကအချိုတက်ပါပြီးသားဆိုတော့အချိုမုံမထည့်လေအရသာရှိပြီးသားမို့မသုံးတာပါ။ပြီးရင်အိုးထဲမှာအရေခန်းအောင်လောရပါတယ်။အရေခန်းပြီဆိုရင်တော့အသင့်စားလို့ရတဲ့ဂရစ်ရှီဖြစ်ပါပြီလို့မက်ဇာနီဝင်းကရှင်းပြခဲ့ပါတယ်။ဂရစ်ရှီလော်ကိုမက်ဇာနီဝင်းတို့အနေနဲ့ပြန်ရောက်တဲ့အခါမှာတော့နှုတ်စီဘူးတပူးကို900ကျပ်နဲ့ရောင်းပါတယ်။တတိုက်ဆိုရင်တော့ကျက်2000လောက်ရပါတယ်ဝယ်ဈေးက800ကျက်နဲ့ဆိုရင်တွက်ချီကြိုက်တယ်လို့ပြောလို့ရပါတယ်လို့လည်းဆိုပါတယ်ရောင်းချရတဲ့အခြေအနေကတော့ပုံမှန်မရှိပါဘူးဖျားပွဲလို့ပွဲလန်းတပင်တွေရှိရင်တော့တနေ့ကို10တောင်းတထောင်းမှ6ပြီ15တောင်းလောက်ရောင်းစွန်တယ်လို့လည်းမက်ဇာနီဝင်းကပြောပါတယ်ရခိုင်လူမျိုးတွေဟာပင်လယ်ကမ်းရိုးတန်းတစ်လျှောက်နေထိုင်ကြသူတွေဖြစ်ကြတယ်လို့ပင်လယ်စားစာတွေကိုမျက်မျက်နှာနှာစားသုံးကြသူတွေလည်းဖြစ်ပါတယ်ဒီလိုစားသုံးကြရမှာတော့နေရာဒေသအလိုက်ကွဲပြားမှုတွေတော့ရှိပါတယ်ဒီလိုစားသုံးမှုတွေရဲ့နောက်ွယ်မှာဆက်ဆက်တည်ရှိနေတဲ့လူမှုဘဝတွေဟာလေနေရာဒေတာလိုက်ရုံးကန်လှူရှားမှုတွေဟာလေဒေတာလိုက်ကွဲပြားနေကြတာတွေဟာတမျိုးလေးချစ်စရာကောင်းနေမယ်လို့ထင်ပါတယ်ယူမာရေဒီယိုမဂ္ဂဇင်းရဲ့ပတ်စင်ရေဒီယိုအစီအစဉ်ဒီမှာတင်ပြဆုံးပါပြီနောက်သတင်းပတ်တွေမှာလည်းဆက်လက်နားဆင်လိုက်ဖို့ဖိတ်ခေါ်လိုက်ပါတယ်ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာဝေဖန်အကြံပြုလိုတာတွေရှိတယ်ဆိုရင်တော့ info@argan.org နဲ့yomaradio@gmail.com တို့ကို email နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165722ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်းကျွန်တော်တို့စီစဉ်ကိုတည်တင်ပေးရနာပါရစေတော်တာရှင်များကိုစိတ်နှပြကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ